ရုရှားနိုင်ငံအိုမိုတီယာဒေသရဲ့မြို့တော်အီရှက်ကစာသင်ကျောင်းတစ်ကျောင်းမှာတနင်္လာနေ့ကတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်ကလေး၁၂ဦးအပါအဝင်အနည်းဆုံး၁၅ဦးသေဆုံးသွားခဲ့ပါတယ်။ဒီဒေသမှာပြစ်ခတ်မှုဖြစ်ခဲ့တာ၁၅လအတွင်းဒါဟာစတုဒ္ဒအကြိမ်ဖြစ်ပါတယ်။မူဂျိုကနေအထက်အထိတင်ကြားနေတဲ့အမှတ်၈၈စာသင်ကျောင်းမှာပြစ်ခတ်ခဲ့သူဟာအသက်၃၀ဝန်းကျင်အာတမ်ကာဇမ်ဆစ်ဖြစ်ပြီးဒီကြောင်းမှာသူတက်ခဲ့ဘူးသူတယောက်ဖြစ်ကြောင်းရုရှားစုံစမ်းရေးကော်မတီကပြောဆိုပါရယ်နာဇီသင်္ကေတပါတဲ့တီရှာအနက်ကိုဝတ်ဆင်ထားတယ်လို့ဒေသခံမီဒီယာတွေကဖော်ပြခဲ့ကြတဲ့တနတ်သမားဟာသူ့ကိုယ်သူပြစ်ဒဏ်အဆုံးစီရင်ခဲ့တယ်လို့စုံစမ်းရေးကော်မတီကပြောဆိုပါရယ်ဒီပြစ်ခတ်မှုကြောင့်ကလေး၂၂ဦးအပါအဝင်၂၄ဦးဒဏ်ရာရရှိခဲ့ပါရယ်ရုရှားမှာစာသင်ကျောင်းတွေပညာရေးဌာနတွေမှာပြစ်ခတ်မှုအလွန်ဖြစ်ခဲ့ပါရယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းကစာလို့တနတ်ပြစ်ခတ်မှုတွေများလာခဲ့ပါရယ်ပြီးခဲ့တဲ့ဧပြီလတည်းကမူဂျိုချောင်းကိုတန်တာသမားတွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကလေးနှစ်ဦးနဲ့ဆရာတဦးသေဆုံးခဲ့ပါတယ်။2021ခုနှစ်ကတုန်းကလည်းပရီယမ်ပြည်နယ်တက္ကသိုလ်ကိုဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်6ဦးသေဆုံးခဲ့ပါတယ်။